တိုင်းနဲ့ချီရဲ့ရင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းမှုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကခွင့်ပြုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစုလိုက်ပြုံးလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေရရှိချုပ်ကဇူလိုင်လ4ရက်နေ့မှာလျှောက်ထားတာကိုတရားရုံးမတိုင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကြေကြေပြန့်ပြန့်ဒါမှမဟုတ်စီစဉ်တကျအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာတွေကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့ယုံကြည်စရာအကြောင်းရင်းတွေရှိနေတယ်ဆိုပြီးတရားသူကြီးအဖွဲ့ကတုံ့တက်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်နောက်ဆက်အနေနဲ့ ICC ဥပဒေရရှိရုံးကရန်နံမြအချက်အလက်ထောက်ထားပြီးစုဆောင်းရမှာဖြစ်ပြီးလိုအပ်တယ်လို့အခြေယူမှာဖြစ်ကြောင်းလည်းပြောဆိုထားတာပါ2019အောက်လာတဲ့ရုံးက AIS ဆွေးရောက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသခံနေမြေရှင်းလင်းရေးလုပ်ရကနေရိုဟင်ဂျာတွေ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့မြန်မာနိုင်ငံကတော့စုံစမ်းမဲ့အစီအစဉ်တွေကိုလက်ခံမှာမဟုတ်ကြောင်းပြောဆိုထားပြီးလက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ထောက်ခံထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေကတော့နိုင်ငံတကာနဲ့လူ့ခွင့်ရေးဖွဲ့စည်းရေးကဆွဆွဲနေတယ်လို့လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာတွေမရှိတဲ့အကြောင်းပြောဆိုထားတယ်လို့ကျူးလွန်နေတာတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်